120တိအာဇာနည်နေ့ကိုထူးခြားတဲ့ပြသမှုတွေနဲ့ပရမအောင်ချင်းကျင်းပသွားဖို့ရှိနေပါတယ်အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ဝန်ကြီးများရုံးမှာခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့နေ့ကအခန်းထဲကြံခဲ့တဲ့ပစ္စည်း28မျိုးကိုပြသသွားဖို့အာဇာနည်ပြိမှန်မှာလည်းခေါင်းဆောင်ကြီးတွေရဲ့လွတ်လပ်သမိုင်းစဉ်တွေကိုပြသသွားမှာဖြစ်ပါတယ်ဒီအချိန်နဲ့ပတ်သက်လို့ VOA သတင်းတော်မိခါကသတင်းပေးပို့ထားတာပါ
အာဇာနည်ကောင်းဆောင်ကြီးများလက်ကျန်ခင်ရတာအခုဆိုရင်190ပြည့်ပါပြီ။အရင်ကတော့အာဇာနည်နေ့ဆိုတာကိုကန့်သတ်မှုတွေနဲ့ကျင်းပလာခဲ့ရတာကနေအခုဆိုရင်တစားကန့်သတ်မှုတွေပယ်ဖျက်လာနေပါပြီ။ဒီနှစ်ကြုံရမယ့်190မှာဆိုရင်တော့အာဇာနည်ကောင်းဆောင်ကြီးတွေနဲ့ပတ်သက်တာတွေကိုပထမဆုံးထထူးကြရာပြသဖို့လှုပ်ဆောင်ထားရတဲ့ပတ်သက်လို့အရင်တုန်းကအတွင်းဝင်ရုံးလို့ခေါ်ခဲ့ကြတဲ့ဝင်းကြီးများရုံးကိုထိန်းသိမ်းဆောင်ရှောက်ရေးအဖွဲ့ကမမေတန်နာဝင်းကအခုလိုပြောပြသွားတာပါ။အ
ရင်နှစ်နဲ့မတူပဲထူးခြားခြားပေါ့နော်။ဘုကျုံတို့လှုပ်ကြံခံရတဲ့အခန်းပေါ့နော်။အဲ့ဒါကိုအများပြည်သူကိုပြမယ်ပေါ့နော်။ဒီအရင်တုန်းကမူရင်းပရိဘောကတွေကို display လုပ်ပြီးတော့အခန်းထဲမှာပေါ့နော်ပြသသွားမှာဖြစ်တယ်။အများပြည်သူကအဲ့တော့ဝင်လို့တော့မရဘူးပေါ့နော်။အပြင်ကနေပြီးတော့ကြည့်လို့ရပါမယ်။ဆရာကြီးဦးရဆိုင်ရဲ့လက်စွပ်တို့နောက်မြန်မာလေးတို့နောက်ပြီးတော့ဆက်လက်တို့အလိုမျိုးလေးပေါ့နော်။နောက်တခြား documents တွေရောပေါ့နော်။အလိုမျိုးလေးဆိုင်ရဲ့စာတမ်းလေးပါတဲ့28မျိုးကိုလည်းဒါပထမဆုံးတင်ပြသသွားမှာဖြစ်ပါလီမန်ကတော့အရင်တစ်ဒီကားနဲ့မတူတာအထဲမှာ original furniture တွေနဲ့ပါလီမန်စတင်တိုင်းပြင်ထားပြီးတော့ပြမယ်ပေါ့နော်။နောက်ပါလီမန်နဲ့ပတ်သက်တဲ့ဆက်လက်တွေပါရင်လည်းနော်အဲဒီလေလမ်းတစ်ချောင်းမှာကျမတို့ကြားတာမှာပေါ့နော
်အရင်ကတော့ဝင်ကြီးများရုံးကိုအများပြည်သူလိမ့်လာနိုင်ဖို့အတွက်အာဇာနည်နေ့တရက်ထဲကိုပဲခွင့်ပြုရာကနေဒီနှစ်မှာတော့နှစ်ရက်ထပ်တိုးပြီးဇူလိုင်21ရက်နေ့ထိဝင်ရောက်လိမ့်လာခွင့်ပြုသွားမှာဖြစ်ပါတယ်အာဇာနည်နေ့မှာလွတ်လပ်ရေးရခဲ့တဲ့နေ့ကယူနီယံချက်အလံဖြုတ်ချပြီးမြန်မာနိုင်ငံအလံလွင့်တူခဲ့တဲ့နေ့ရအပါဝင်ပါလီမန်အဆောက်အအုံနဲ့အာဇာနည်ခေါင်းဆောင်ကြီးများလှုပ်ကြံခန့်ရတဲ့ခန့်မတွေကိုလည်းလိမ့်လာကြည့်ရှုခွင့်ပြုသွားမှာပါဒါ့အပြင်ခေါင်းဆောင်ကြီးတွေအတွက်ရည်မှန်းပြီးစွန့်ကတ်တာတွေလည်းလှုပ်ဆောင်သွားဖို့ရှိတယ်လို့ခေါင်းဆောင်ကြီးတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုရေးဆွဲထားတဲ့ပကြီးပြိုင်ပွဲကိုလည်းဒီနှစ်မှာထူးထူးခြားခြားဝင်းကြီးများရုံးမှာလှုပ်သွားဖို့ရှိနေပါတယ်။အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့အခန်းတွေကိုဒီနှစ်190ပြည့်မှာမှပထမအဦးဆုံးဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်။ဝင်းကြီးများရုံးတွေကိုပြီးခဲ့တဲ့နှစ်2015ခုနှစ်ကနေစပြီးအာဇာနည်နှစ်မှာအများပြည်သူတွေလေ့လာနိုင်ဖို့ဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်။ဝင်းကြီးများရုံးအပြင်အာဇာနည်ပိတ်မှန်မှာလည်းထူးထူးခြားခြားအနေနဲ့ခေါင်းဆောင်ကြီးတွေရဲ့လွတ်လပ်ရေးတမိုင်းဖြစ်စဉ်တွေကိုရုပ်ပုံကားချက်တွေနဲ့ဝေဝေဆဆဖော်ပြပြီးပြသသွားဖို့ရှိနေပါတယ်။ဒါအပြင်နှမောက်မြို့မှာရှိနေတဲ့ဗိုလ်ချုပ်အောင်ဆန်းနေအိမ်ပြလိုက်ကိုလည်းအထူးအထိမ့်မဲ့ဖြစ်ဗိုလ်ချုပ်ဓာတ်ပုံပင်နိုင်တွေရန်ကုန်မြို့မှာရှိနေတဲ့ဗိုလ်ချုပ်အောင်ဆန်းနေအိမ်ပုံဖနိုင်းတွေနဲ့အတူအာဇာနည်နေ့နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်း TV မှာပြသထားဖို့အတွက်စီစဉ်ထားတယ်လို့ရှေးဟောင်းသုတေသနကတာဝန်ရှိသူတဦးကပြောဆိုထားပါတယ်ဒီလိုထူးထူးခြားခြားပြသမှုတွေလှုပ်ဆောင်နေတာမှာလာရောက်ကြည့်ရှုသူတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုရှိနေတဲ့အတန်တွေကတော့ထွက်ပေါ်နေပါတယ်ပြပကအကြမ်းဖက်အဖွဲ့အစည်းတွေကဝင်ရောက်ဖွယ်ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒါပေမဲ့ပြည်ထောင်စုဝန်ကြီးဌာနကအတွင်းဝင်ဦးတင်မြင့်ကတော့အာဇာနည်နေ့မတိုင်မီဇူလိုင်19ရက်နေ့ကနေစပြီးအုပ်ချုပ်ရေးမြို့တော်နေပြည်တော်မှသာမကတနိုင်ငံလုံးမှာပါလုံခြုံရေးစတင်တိုးမြှင့်ထားတယ်လို့သူကပြောဆိုထားပါတယ်
အလုံးရဲ့လုံခြုံရေးတော့ပြည်ထောင်စုကတက်ပြင်ရောက်ွက်ကြီးအောင်မြို့နယ်ခရိုင်တိုင်းတိုင်းမှာတက်ပြင်ကလိုင်တိုင်းတိုင်းကြီးနဲ့ဆိုင်တိုင်းတိုင်းကြီးနဲ့ရတဲ့ပုံကိုရဒီမှာချက်တင်ပြည့်စုံနေပါတယ်။လုံခြုံရေးတော့ဒီနေ့ဆိုင်မြန်မာနိုင်ငံကပြည်တော်တက်ပြင်ရနေနေမှာသုံးရက်နေပုံစံဆိုပြီးတော့ဒီနေ့ကပုံပေါင်းပြီးတော့ဆောင်ရနေတယ်
ဇူလိုင်19ရက်နေ့အာဇာနည်နေ့မှာနေပြည်တော်ကောင်စီမှအာဇာနည်ခေါင်းဆောင်ကြီးတွေအတွက်စွန့်ကပ်အမျှဝေအခမ်းအနားတစ်ခုသာပြုလုပ်သွားမှာဖြစ်ပြီးအစိုးရထိပ်တန်းခေါင်းဆောင်တော်တော်များရန်ကုန်ကိုလာရောက်ကြဖို့ရှိနေပါတယ်။ပြည်သူတွေအနေနဲ့အာဇာနည်ဘိတ်မှန်မှာနေ့လယ်12နာရီနဲ့ညနေ5နာရီထိဂါရဝပြုခွင့်ရမှာပါ။ဒီလိုဂါရဝပြုတော့မှာဒုတ်၊တန်ပိုက်၊ကော်ပိုက်တို့ယူဆောင်လာတာတွေအလံတွေယူဆောင်လာတာတွေအပြင်ပန်းခွေပန်းချင်းပန်းတို့အပြင်လက်ကင်ဖုံးတို့ကိုပါလုံခြုံရေးအရာယူဆောင်ခွင့်မပြုဘူးလို့လုံခြုံရေးနဲ့စီကံထိန်းသိမ်းရေးအဖွဲ့ကထုတ်ပြန်ထားပါတယ်ရှင်